လူလူစည်းရုံးပွဲအတွက်အိုင်ဝါပြည်နယ်ကိုဟီလာရီကလင်တန်ရောက်ရှိချိန်မှာပဲပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကဟီလာရီကလင်တန်ပါဝင်ပတ်သက်နေတဲ့အီးမေးလ်တွေထဲကအချက်အလက်တွေကိုစုံစမ်းစစ်ဆေးနေတယ်ဆိုတဲ့သတင်းထွက်ပေါ်လာတာဖြစ်ပါတယ်။အစ်စ်ထက်တွေ့တဲ့အီးမေးလ်တွေကိုစစ်ဆေးနေတာလို့ FBI ကလွှတ်တော်အမှတ်တွေကိုပြောခဲ့တာပါ။လိမ်ပိုင်းဆိုင်ရာဖောက်ပြားမှုဆိုင်ရာဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့ဒီမိုကရက်လွှတ်တော်အမတ်အန်သနီဝိန်နာနဲ့ပတ်သက်ပြီးတီးခြားစုံစမ်းစစ်ဆေးမှုတွေနဲ့အခုတွေ့ရှိချက်ဆက်ဆက်မှုရှိတယ်ဆိုတဲ့ပြောဆိုချက်တွေလည်းထွက်ပေါ်လာတာပါမစ္စတာဝိန်နာကဟီလာရီကလင်တန်ရဲ့ထိတ်တန့်လက်ထောက်ဟျူမာအဘီဒင်ရဲ့ခင်ဗျဟောင်းဖြစ်ပါတယ်မစ္စစ်ကလင်တန်ရဲ့ပြိုင်ဘက်ရီပပ်ဘလီကန်သမ္မတလောင်းဒေါ်နယ်ထရန့်ကတော့နယူးဟမ်ရှယ်ကလူမှုစည်းရုံးပွဲမှာဒီသတင်းနဲ့ပတ်သက်ပြီးအခုလိုပြောဆိုခဲ့ပါတယ
် The FBI has just sent a letter to Congress informing them
နိုင်ငံရေးဝန်ကြီးဟောင်းဟီလာရီကလင်တန်အဘောစုံစမ်းစစ်ဆေးမှုနဲ့ပတ်သက်နေတဲ့အီးမေးလ်အစ်စ်တွေကိုထပ်တွေ့ရတယ်လို့ FBI ကလွှတ်တော်ကိုစာပို့ထားပါပြီ
ပြီးခဲ့တဲ့ဇူလိုင်လတုန်းကတော့ FBI ညွှန်ကြားရေးမှူး James Comey က Mrs. Clinton အနေနဲ့ကိုယ်ပိုင် email စာပါအသုံးပြုခဲ့မှုဟာအမှုမဲ့အမှတ်မဲ့လုံဆောင်ချက်သာဖြစ်ပြီးပြစ်မှုကျူးလွန်တဲ့အဆင့်ထိမရောက်ဘူးလို့မှတ်ချက်ပေးခဲ့တာပါ
Although we did not find clear evidence that Secretary Clinton or her colleagues in
ငွေကြေးဝန်ကြီး Clinton ဒါမှမဟုတ်လေသူရဲ့လုပ်ဖို့ကိန်းဘက်တွေဟာလျှို့ဝှက်အချက်လက်တွေကိုကင်တွယ်အသုံးပြုမှုနဲ့ပတ်သက်တဲ့ဥပဒေတွေကိုချိုးဖောက်ဖို့ရည်ရွယ်တဲ့တက်တဲ့အထောက်အထားခံခဲ့မှမတွေ့ရပါပဲလို့တိတ်ပြီးအရေးကြီးတဲ့ထိတ်တန့်လျှို့ဝှက်အချက်လက်တွေကိုကင်တွယ်တာမှာတော့အတော့ကိုဂယုမဆိုင်ခဲ့တဲ့တက်တဲ့အထောက်အထားတွေကိုတွေ့ရပါတယ
်။ email ကိစ္စအရှုပ်တော်ပုံကြောင့် Hillary Clinton အပေါ်မဲဆန္ဒရှင်တွေရဲ့ယုံကြည်မှုလျော့တာကိုတော့လူမှုစစ်တမ်းတွေမှာတွေ့ရပါတယ်။ Mrs. Clinton အပေါ်တရားမစွဲဖို့ FBI ရဲ့ဆုံးဖြတ်ချက်အပေါ်ပြိုင်ဘက် Donald Trump ကအစဉ်တစိုက်ရှုတ်ချပြောဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်း New Hampshire ကလူမှုစည်းရုံးပွဲမှာတော့ Mr. Trump ကတမျိုးပြောင်းပြီးပြောခဲ့ပါတယ
် This was a grave miscarriage of justice that the American people fully understood.
ဒါကတိတ်ကိုကြီးမားတဲ့လွဲမားတဲ့စင်ကြက်ဆိုတာကိုအမေရိကန်ပြည်သူတွေအပြည့်အဝနားလည်ထားပါတယ်အခုတော့ဒီအချက်ကိုပြန်ပြီးပြုပြင်နိုင်တော့မယ်လို့အားလုံးကမျှော်လင့်နေကြပါတယ်
Mrs. Clinton ကတော့ပြီးခဲ့တဲ့တောက်ချာနေနှောင်းပိုင်း Iowa မှာဒီကိစ္စအပေါ်အခုလိုပြောပါတယ်
So the American people deserve to get the full and complete facts immediately.
American ပြည်သူတွေအနေနဲ့အချက်အလက်ပြည့်စုံအားလုံးကိုအချိန်မဆိုင်ဘဲသိတင်ပါတယ်။ FBI ညွှန်ကြားမှုကိုယ်တိုင်ကသူ့ရဲ့စာထဲမှာကိုးကားထားတဲ့အီးမေးလ်တွေဟာအရေးပါသလားအရေးမပါဘူးလားဆိုတာကိုမသိဘူးလို့ပြောထားပါတယ်။သူတို့ဘာတွေပဲဆောင်ရွက်ပါစေပြီးခဲ့တဲ့ဇူလိုင်လကဆုံးဖြတ်ချက်ကတော့အပြောင်းလဲရှိမှာမဟုတ်ဘူးဆိုတာကိုကျမယုံကြည်ပါတယ
် Republican တွေဘက်က FBI ရဲ့ဆုံးဖြတ်ချက်ကိုကြိုးဆိုကြပြီမဲ့လေဒီဆုံးဖြတ်ချက်အပေါ်ဝေဖန်သူတွေလည်းရှိနေပါတယ်နိုင်ငံရေးဆိုင်ရာကျွမ်းကျင်သူ Jason Johnson ကတော့ Skype ကနေတဆင့်အခုလိုဝေဖန်ပါတယ
် I was disgusted this is the most unprofessional unprecedented and inappropriate
ကျွန်တော်ကတော့စိတ်ပျက်ပါတယ်ဒီဆုံးဖြတ်ချက်ဟာတရားရေးဌာနရဲ့လှုပ်ထုံးလုံနည်းတွေကနေလုတ်ပိုင်ခွင့်တွေကိုအသုံးပြုတဲ့နေရာမှာကျင့်ဝတ်နဲ့မညီစုံအဖောက်ဖျက်ဆုံးထင်မထားနိုင်လောက်အောင်မသင့်တော်ဆုံးဆောင်ချက်ဖြစ်ပါတယ်အမေရိကန်သမိုင်းမှာတော့ဒါမျိုးရှိမယ်လို့မထင်ပါဘူ
းနိုင်ငံခြားရေးဝန်ကြီးဟောင်းကလင်တန်ရဲ့အီးမေးလ်ကိစ္စတောက်ချန်လေးကပြန်ပြီးထွက်ပေါ်လာတာကသမရရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေအပေါ်ထင်မှတ်မထားတဲ့ရိုက်ခတ်မှုပါဒါပေမဲ့လည်းလူမှုစစ်တမ်းတွေမှာတော့တနိုင်ငံလုံးအတိုင်းအတာမှရောနိုဝင်ဘာလ10ရက်နေ့သမရရွေးကောက်ပွဲရလဒ်ကိုအဆုံးအဖြတ်ပေးရမှာရေးပါတဲ့ပြည်내တွေမှာရော Mrs. Clinton က Mr. Trump ကိုအသာစီးရနေစေဖြစ်ပါတယ်ရှင်